ရေကြီးမဲ့ NDA စိုးရိမ်နေရတဲ့သခိုင်းတိုင်းမုံရမြို့မှာရေဘေးအခြေအနေတွေကိုပြည်သူအများသိအောင်သက်ဆိုင်ရာအာဏာပိုင်တွေကကြိုတင်အကြောင်းကြားခြင်းမရှိတဲ့အပြင်ရေဘေးလွတ်ရာမှာခိုးလုံနိုင်ဖို့ကြိုတင်ပြင်ဆင်စီမံဆောင်ရွက်တာမျိုးလည်းမရှိဘူးလို့ဒေသခံတွေကပြောပါတယ်။အခုလိုတိုင်းနဲ့ပြည်နယ်အနှံ့ရေလွှမ်းမှုမှုကြောင့်ပြန်လည်ထူထောင်ရေးတွေအတွက်နိုင်ငံတကာရဲ့အကူအညီနဲ့အစိုးရကစီမံဆောင်ရွက်ပေးဖို့လိုအပ်နေပြီလို့ရေဘေးကယ်ဆယ်ရေးလုပ်နေတဲ့နိုင်ငံကျော်အမှုပညာရှင်တဦးကတိုက်တွန်းလိုက်ပါတယ်။မိုင်းအင်ဂျင်နိုင်ကအကြောင်းစုံကိုပြောပြမှာပါ
။ရေဘေးဒုက္ခကိုဆူဆူဝါဝါခံခဲ့ရတဲ့မြန်မာနိုင်ငံဒေသအနှံ့မှာရေကြီးနိုင်မဲ့ NDA ကိုတက်ဆိုင်ရာကကြိုတင်အသိပေးတာဘေးလွတ်ရာမှာခိုးလုံနိုင်ဖို့ကြိုတင်စီမံဆောင်ရွက်တာမျိုးမရှိခဲ့တဲ့အတွက်ရေဘေးဒုက္ခအခက်အခဲတွေကိုမျှော်လင့်တာထက်ပိုပြီးရင်ဆိုင်နေကြရတယ်လို့ဒေသခံတွေကပြောပါရယ်။ချင်းတွင်းမြင့်ရေတက်လာတဲ့အတွက်ရေကြီးမဲ့ NDA ကိုစတင်ရင်ဆိုင်နေရတဲ့မုံရွာမြို့မှာဆိုရင်လေမြင့်ရေအမြင့်ဟာစိုးရိမ်ရေအမှတ်ကိုကျော်ပြီးတာယိုးရောက်နေတဲ့အချိန်ထိအာဏာပိုင်တွေဘက်ကရေဘေး NDA ကြိုတင်စီမံဆောင်ရွက်ပေးတာမျိုးမရှိသေးတဲ့အတွက်ဒေသခံတွေစိုးရိမ်နေကြတယ်လို့မုံရွာမြို့ကန်ကိုကျော်မိုးလိုင်က VOA ကိုပြောပါရယ်။
ဒီလိုဆိုရင်အနာဝိုင်းအဖွဲ့ကြီးတွေကတော့အင်းညာတော့ဘုံဟာမျိုးမှာအကြမ်းမိဘူးပေါ့နော်ဒီဒီနေ့ညနေရဖြစ်ဖြစ်သွားတဲ့ဖြစ်ဖြစ်သူတို့ရှင်းနိုင်လောက်မှာဒါဟိုအောင်စီယုံအောင်စီယုံဆိုတာကဒီကာယိကဝေကိုတော့နော်သူကအနေပိုင်းကြတယ်အဲ့နာဆိုရင်ဒီတာယိုးကနေ6လမှလောက်ပဲကျန်တော့တယ်လေကြီးကအဲ့ဒီအချိန်မှာသူတို့ဒေသကံတွေကစိတ်မချရနဲ့ဒီရေကင်းလွတ်တဲ့အလကလေးကြောင်းကိုသွားကြတယ်သွားကြတော့အဲ့ဒီမှာဟိုဒီအနာပိုင်ဖွဲ့ကြီးကဥမာရေဝင်လာရင်ဆိုရင်အဲ့ဒီကြောင်နေရာချထားမယ်ဆိုစနစ်ကြပြင်ဆင်ထားတာမရှိဘူးဒီအရက်ဘက်ကတော့အဲ့ဒီကြောင်တင်နေရောဆိုပြီးသွားကြတာဟိုကိုအနာကိုအဲ့မှာကြောင်ကြီးကလည်းကြောင်အနာပိုင်ဖွဲ့ကြီးကလည်းတကားဖွင့်မပေးရဘူးပေါ့နော်အခြေတင်နေနေနိုင်ဝဲလောက်ဖြစ်ကြတယ်နောက်ကြရင်ကြောင်ကြီးကနေတကားဖွင့်ပေးလိုက်ရတယ်ပေါ့ဒါဆိုရင်တကယ်တမ်းဆိုရင်မြို့နယ်အနာပိုင်ဖွဲ့ကြီးကဒီကိစ္စတွေစနစ်ကြပြင်ထားတင်တယ်ပေါ့ဥမာမောဟတာယုတ်ကျိုးပြီးတာယုတ်ကျိုးပြီဆိုရင်ဥမာဝကြီးအောင်ချမ်းသာမြို့တဲ့အလုံးဒီယုံကြည်ဖျားကြီးအေးတာတော့ဆောက်ဒီအနောက်ဘက်တန်းကြီးကမြို့မှာလေမြို့မှာဆိုဒီဒုက္ခရောက်နေတဲ့လူတွေကိုဥမာဘယ်ကျောင်းတွေမှာဘယ်ဖုန်းကျောင်းတွေမှာနေရာချထားမယ်ဆိုတော့သူစနစ်ချပြင်ထားတဲ့လေ
မြန်မာနိုင်ငံတဝန်းလွန်ခဲ့တဲ့ရက်ပိုင်းကစခဲ့တဲ့မုတ်တုံမိုးတဲထက်မှုကြောင့်မြင့်ရည်ကြီးမှုတွေရှိနေပြီးအထူးသဖြင့်ဒီရက်ပိုင်းတွင်ချင်းတွင်းနဲ့အေယာရီမြစ်တွေနားမှာရှိတဲ့မြို့တွေမှာရေကြီးကြီးစိုးရိမ်ရတဲ့အခြေအနေရှိနေတယ်လို့မိုးလေဝသနဲ့ဇလဗေဒကျွမ်းကျင်သူဦးထွန်းလွင်က VOE ကိုပြောထားပါတယ
်။မလာလို့ဘာလို့ကတော့စိုးရိမ်ရတဲ့အစီအစဉ်ရောက်နေတယ်လို့ခင်ဗျားဘာလို့ကတော့စတဲ့နေပြီးခင်ဗျားနာမှာအဓိပ္ပာယ်ဝင်ကြီးကမြို့တွေရေရွာတွေဝင်ကုန်ပြီဗျ။နောက်မြို့ဝကြောင့်ပေါ့မြို့နှမျိုးသုံးမျိုးလည်းရှိဝင်တယ်လို့သိရတယ်။အဲ့တော့အဲ့ဒါကစောက်ကြည့်ပြီးစိုးရိမ်ရမယ်ရှိတယ်ပေါ့ဗျာ။ဘာကြောင့်လဲဆိုတော့မိုးဝါရွာနေတဲ့အောက်ပေါ်ရေရတဲ့အောက်ကိုဆင်းတဲ့ကာလဖြစ်နေ
ဒီရေဘေးတဲ့ဒုက္ခတွေရှိနေတဲ့ရေဖုံးလွှမ်းတဲ့နေရာတွေကိုရဟတ်ရင်တွေနဲ့ပဲတွားရောက်ကယ်တင်နိုင်မှရတဲ့အနေအထားဖြစ်နေတာကြောင့်အစိုးရဘက်ကရေဘေးတဲ့ပြည်သူတွေကိုထိရောက်တဲ့အကူအညီကယ်ဆယ်မှုတွေအမြန်ဆုံးဆောင်ရွက်ပေးဖို့ရေဘေးကူညီကယ်ဆယ်ရေးအဖွဲ့တွေကတောင်းဆိုထားတာပါ။အရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့တွေအနေနဲ့လည်းအဲ့ဒီဒေသတွေကိုကိုယ်တိုင်တွားရောက်ဖို့အခက်အခဲတွေရှိနေတယ်လို့ကူညီကယ်ဆယ်ရေးမှာကိုယ်တိုင်ပါဝင်နေတဲ့နိုင်ငံကျော်အမှုပညာရှင်မင်းသားဇင်ဝိုင်းက VOE ကိုပြောပါတယ်။ဒါပြင်ရေဘေးအန္တရာယ်ကြောင့်ဆုံးရှုံးသွားတဲ့လေယာဉ်မြေနဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေအတွက်ပြည်လဲထူထောင်ရေးစီမံကိန်းတွေကိုကြိုတင်စီမံဆောင်ရွက်ပေးဖို့လိုအပ်နေတယ်လို့လည်းသူကအခုလိုပြောပါတယ
်။ရေပြန်ချသွားပြီဆိုလို့ပြီးကြတာမဟုတ်ဘူး။ရေပြန်ချသွားပြီဆိုဒီမှာနှုံးညွန့်နေပြန်နေကြတာပါ။တတော်ကိုထူပါတယ်ရှင်းနေရတယ်မှာသုံးပေ၄ပေလောက်တောင်ထူပြီးကြံခဲ့တယ်လို့ပြောပါတယ်။ဒါတွေကိုရှင်းနေရလို့အမှသိစားရှိပါတယ်။ပြီးတော့တောက်သုံးရေအတွက်တောက်ရေသုံးရေအတွက်ရေတွင်းနဲ့ရေကန်နေမှာအဲဒီကိုပြန်လဲဒီကရှင်းအောင်လုပ်ကြရမယ်ဒီစားလည်းရှိပါတယ်ကျွန်တော်တို့ရှိမှသွားခဲ့တဲ့ကိုဝေလူကျော်ကိုဝေလူကျော်ဖောင်ဒေးရှင်းရဲ့အတွေ့အကြုံကသူကျွန်တော်တို့ပြန် share တဲ့ဒီစားကသူတို့ဒီကိစ္စပြီးသွားလို့ရှိရင်ပြန်လဲစကားဆက်ကြည့်ရတဲ့ကိုမျိုးစကားမရှိဘူးဆိုတော့ရှိတော့ဘူးဆိုတော့အခြေအနေလည်းရှိနေပါတယ်နောက်ဒီနေ့အတွက်လည်းဝမ်းစာစကားမရှိတော့ဘူးဝမ်းစာစကားမရှိတော့ဘူးဆိုတော့ဒီအားတွေကိုကျွန်တော်တို့ကပြန်လဲကြည့်ဖို့လိုအပ်နေပြီဖြစ်ပါတယ်အဲ့တော့ဒါကတော့ကျွန်တော်တချင်ချင်းသွားမှာပေါ့လေဒီကကတော့နိုင်ငံတော်ဆိုရမယ်တက်နိုင်ရင်တော့ကျွန်တော်နိုင်ငံတကာကအကြီးကြီးကြီးခုချိန်မှာဝင်လာပြီးတော့မှကျွန်တော်အကြီးတော်ဆိုင်ရောက်နေတဲ့ပြည်သူများကိုကူညီနိုင်ရင်တော့အကောင်းဆုံးပေါ့တိုးတော်လည်းပဲအခုဒီတော့နိုင်ငံတကာအကြီးကြီးလည်းမတောင်းနေဘူးဆိုတဲ့အခါကျကျွန်တော်တို့ကတော့တနိုင်တစ်ပိုင်းလုပ်နေကြရတဲ့အချိန်ပါခင်ဗျာ
မြန်မာနိုင်ငံတဝန်းရေဘေးဒုက္ခသည်တွေကိုအကူအညီပေးနိုင်ရေးအမှုပညာရှင်တွေဟာ88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းအပါအဝင်ចောင်းသားသမဂ္ဂတွေလူမှုခြေပြုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်ရှင်